relaxation meditation look for tha me din ni ro mon lo wa compassion ban lou me no khra ma lo de compassion 6 minute lou me ko wa win ni thwet le shu chai ba win ni thwet le shu chai di khan na go go ta na de sin ne win ni thwet le shu chai ba ku sa me no ku sa when they dwelly nyin ta ta shu shai pa slow and gentle breathing slow and gentle breathing with compassion for your body for your physical body oxygen lu at that thi khanda ko asa che chat de niya ma oxygen po pi lo lu at that khanda ko when they try to shoot high people. Oxygen lo apare o kawa ni che ma thi a jaw de muscle de tin ni da chwa da de tin ni da o khaung de chao chwa da de tin ne na phu de chao tin ni de ba phin na phe tin ni de a da de ya ပင်ပန်းလိုပါတဲ့ stress chemical တွေစုထားတာဒါကြောင့်ပင်ပန်းနေတဲ့ muscle တွေအတွက်ဝင်လေထွက်လေချက်ချက်နဲ့ရှူရှိုက်ပေးပါကရုဏာ compassion နဲ့ရှူရှိုက်ကိုယ်တခါကရုဏာပွားပါကိုယ့်ရဲ့ပြဿနာတစ်ခုခုပြန်တွေးပါဈာမရေးလားလူမှုရေးလားစီးပွားရေးလားပညာရေးလားကိုယ်ဘဝထဲမှာရှိတဲ့ပြဿနာတစ်ခုခုပြန်တွေးပါတွေးပြီးတော့ကိုယ့်ကိုယ်ကိုကရုဏာနဲ့နှစ်သိမ့်ပါ It's okay It's okay It's okay ဆက်ပြီးကရုဏာနဲ့ကိုယ့်ဟာကိုယ်ပြန်ပြီးတော့နှစ်သိမ့်ပါThank you. တိုင်းပြည့်ရဲ့ပြဿနာလည်းစဉ်းစားပါတိုင်းပြည့်ပြဿနာတွေကိုစဉ်းစားပြီးတော့လူတွေဘလောက်ဒုက္ခရောက်တယ်ချောင်းသားချောင်းသူတွေဘလောက်ဒုက္ခရောက်တယ်ပညာရေးအကြောင်းစဉ်းစားတယ်ဆိုပါတော့ချောင်းသားချောင်းသူတွေဘလောက်ဒုက္ခရောက်တယ်ဆင်းဆက်မှတယ်ဘလောက်ပြင်းမှန်းတယ်မိပါတယ်ဖြစ်သူတွေဘလို့ထိခိုက်တယ်အဲ့ဒါစဉ်းစားပြီးတော့ကိုယ့်ကို motivate လုပ်ဒီစနစ်ကောင်းအောင်ဘယ်လိုလုပ်ရင်ကောင်းမှာတော့ဆိုရယ် motivation develop လုပ်ပစီပါပြီအချိန်စီပါပြီဒီနေ့ပြောတဲ့ဟာပြန်ပြီးတော့အချင်းချုံနိုင်တခြားရှုတော်တော်နဲ့အချင်းချုံနိုင်ကိုယ့်အတွက်ကိုကိုယ်ပညာသင်နေတာကိုယ့်အတွက်ကိုအဆန်ရှာနေတာကိုယ်စီပွားလုပ်ငန်းကိုလုပ်နေတာဒါပါအတွက်တော့ security အတွက်ဘဝမှာလုံခြုံမှုရှိစေဖို့ဒါမှမဟုတ်လူအများစုကတသက်လုံးအဲ့လိုပဲကြိုးစားပြီးတော့လုပ်ကြတယ်ဘဝတည်းလည်းအများရရတယ် Do you feel secure? Honestly ask yourself Do you feel secure? အဲ့ဘဝတည်းအများရရတယ်လို့ဘာမှမဟုတ်တာလေးနဲ့စိတ်ကြီးဆိုးဘာမှမဟုတ်တာလေးနဲ့ anxiety တွေဖြစ်ရင် secure မဖြစ်လို့ secure မဖြစ်သေးလို့ဘာမှမဟုတ်တာလေးနဲ့စိတ်ညစ်တယ်ဘာမှမဟုတ်တာလေးနဲ့ပောက်ခွဲတယ်ဘာမှမဟုတ်တာလေးနဲ့ရံဖြစ်တယ်ဆိုရင် if you feel secure you wouldn't be doing that စိတ်ထဲမှာ secure ဖြစ်လုံခြုံလို့ခံစားအဲ့ဒါလည်းမဖြစ် ูเดียวกับพมวิพันธ์ในคำว่าพมเสียส่วน that's because I feel threatened พมเสียเท่านั้นตรงลูกต่อโลกเช่าชาวบ้านเจ้าสิ่งเหมือนกันอะไรนะโดยทั้งสุดเลย the Buddhist psychology classification ตัวเช่าชาวเลยจบเลยโดยทั้งสุดเลยเช่าชาวบ้านเลยสิ่งยึดทางบ้านสิ่งยึดทางบ้านนั่นคือมานะก็เลยตรงลูกทางมานะตรงลูกมานะสุดมานะสุดมาลีสก้ากันโอ้นายชินอะไรกูตุ้มยันเนี่ยนายชินเนี่ยคำว่ากูเอเซก้าโอ้โหไปรัวตาบาร์งานเด็กผู้บริโภคเด็กยานเด็กงานเด็กผู้บริโภคไปสั่งซื้ออะไรผู้บริโภคอัตยมันจีเดลูทีบุกอะไรผู้บริโภคนั่นมันจีเดทูเฟซบุ๊กมันเลยไลค์เยอะใหญ่กว่าฉันแล้วพอบัตรผมเลยช่วยบริโภคเต็นท์ไลค์ไลค์กับเรามันไม่ยาวสุดก็โอ้ชีบริโภคเสร็จเนี่ยแต่ตัวบริโภคคอมเพลโลเท่าคอมเพลโลเรื่องการเจอไอ้ที่ results ไอ้ที่ end results ไปทั้งไอ้ end results ไปทั้งถ้าจะมานาอะไรไปสิกูท้องลูกสี่เดือนเมื่อมาตีเดมานากรอท้องร้าเราตีกูอัตราทิมบิโร่ superiority complex เนี่ยกูเราโตเทนได้รู้เทนได้แล้วมานาขอดประมาณปาลีเทียมานากะพุทธิสังขลิจเทียมานอะไรไปเลยต่อไปดูนายชินเนคามาจีนของโฮเทลก็ตุ้มหันไล่กันที่อาเราอย่างงาเลี้ยงเอาไว้ยาวไปเลี้ยงเอาคู่ไปชีดีเลยสิกูว่ากูอ้างเองไอ้ทิ้งเองได้เสร็จเลยมานาไปเลยมานาไปบุตริสไซโคโลจีมันเวสเทิร์นไซโคโลจีมันเอ้าปาร์เรสอินฟิเรียริตี้คอมเพล็กซ์เลยถ้าไม่ดูจากเอ้าไพร์เทมันมาเท่าถ้าจะไพร์สุดเลยสกุลงามานาสุดเลยบุตริสไซโคโลจีคือคอนเซ็ปต์กูอะคนงขับไม่ผิดอะไรท่าเราโหท็อปเฮดคืออยากไปสรุปแล้วกันตุ้มยานเล็กขันเอากูสาดิจูสาดิลู่ไต้หวันเล็กขันกูสาดิจูสาดิจูสาดิกูหากูเอาไม่บีสบายหรอที่เอาเมียเนี่ยค่ะเสร็จแล้วมาสกิลมาพิจารณาส่วนเองทุกคนรู้นี่เลยปานรู้นี่เรื่องส่วนแอทติจูดมันรู้นี่คราวงั้นพี่โอเดบรินที่ฟอกกับเซฟเซนเดอร์พี่นี่แล้วอันเดอร์เซนเดอร์พี่เอาละ psychology มองถึงมาต้องพูดจริงทุกคนค่ะThreat focus. Incentive focus. Threat focus ก็สู้ยิงมุ่งผมมุ่งดีเลยเจ้าเสกผมมุ่งดี Threat focus เนี่ยมาสักการ์พิโรห์ว่าตุ้มยาเทนเทมาเจ้าเทสุเจ้าเสกมาเอาเมียมาเจ้าเทสุเลยเจ้าเสก Thomas Edison ก็มาเอาเมียมาเจ้าเอาเมียมาเจ้าเลยสิไอ้เจ้าเสกเนี่ยเราเห็นตัวไอ้เจียงบางตะตาที่มีดีกว่าตุ้มพันธีนั่นไอ้เราที่ตัวพวกตุ้มเองทำไม่ชิวอาเจมองเซจิเจเนเซลาวมาพิบูสุนตุกิบเอาเลยเจ้าตาบุอาชีคันเอาอารมณ์ที่เรียนจะมา MBA ดีชีผม Seven Habits of Successful People กันตัวไหนเนี่ยด้วยมาผมจะโชว์มาฮะแต่เจมมาเอามีบุสุยแต่เพราะเราคงจะทำเพราะเราสงสัยตัวอันดุด้วยsuccessful ဖြစ်တဲ့ပုဂ္ဂိုလ်ကကြတော့ end result နဲ့တွေ့တာ end result ဆိုတော့ဒီဟာလုပ်တဲ့ဟာ အများအတွက်အများတက်ထောင်လို့ရဆိုဒီ end result ကိုမရမချင်းသွားသွားနေ end result ဟောတော့အစားကြဲကြောက်စင်းနေဒီကြောက်စင်းနေလို့ရင်တဲ့မနဲ့ကကြီးသွားတယ် video clip ထဲမှာအိုက်ဖာမောက်ခအကြီးပြောတယ် cortisol hormone အများကြီးထုတ်အလိုလိုနဲ့ stress ဖြစ်နေ stress ဖြစ်တဲ့လူက happy မဖြစ်နိုင်ဘူးမပြောရွှင်နိုင်ဘူးHarvard University AM နှစ်ပေါင်း80လောက်ရှိတဲ့ Adult Development Studies ဆိုတဲ့ရှိအခုလက်ရှိ Director Professor Robert Hodinger ဆိုတဲ့ Zen ဗုဒ္ဓဘာသာလူတွေကြောရှင်ဖို့အတွက်ဘဝမှာအောင်မြင်ဖို့အတွက်ဘာလို့တော့အဲ့လိုမေးတယ်လူငယ်တွေ80ခန့်တုန်းကပိုက်ဆံလို့အဲ့ဒါကြီးနောက်ထပ်90ခန့်တော့နာမည်ကြီးရမယ်နာမည်ကြီးရမယ်နာမည်လည်းမကြီးဘူးပိုက်ဆံလည်းမရှိဘူးဆိုရင်တော့ဒါသွားပြီပေါ့အဲ့လိုထင်တယ်အဲ့ဒီ study ကပြောတာတကယ်တမ်းအဲ့လိုဟုတ်လားအပြောဒီဒီနောက်ပိုင်းဆို age နှလုံးနဲ့သူတို့ဟုတ်တယ် age တစ်လုံးက healthy နောက် age လုံးက happyhealthy and happy people တွေပိုက်ဆံလာဒါမို့ကျမဤအသိဉာဏ်နဲ့ hygiene ဖြစ်ရမှာဘာတွေတော့ဘာလို့လာတော့နောက်ဆုံးတော့မဟုတ်တယ် social relationship skill လူတယောက်နဲ့တယောက်ဟိုတငယ်ချင်းဖြစ်လာတဲ့ခါမှာပေါင်းနှင်းလာတဲ့ခါမှာလင်မယားဖြစ်လာတဲ့ခါမှာ work colleague ဖြစ်လာတဲ့ခါမှာနိုင်ငံသားဖြစ်လာတဲ့ခါမှာချင်းချင်းဒီလိုဟိုအင်းဒီနိုင်ချင်တဲ့ဖြစ်လာတဲ့အခါမှာတခါမဟုတ်ရင်တခါစကားများအဲ့လိုစကားများတဲ့အခါမှာပြန်ပြီးတော့ recover ဖြစ်အောင် reconcile လုပ်နိုင်တဲ့စွမ်းရည်တွေအဲ့ဒါလည်းပါတယ်အဲတကယ်လို့ thread focus ထဲမှာနေရင်ဒါပါဠိလိုကတော့ဒေါသအခြေခံတာဒေါသအခြေခံတဲ့ဆို inhibiting ဖြစ်တယ်လေ neurology ရှုရနေပြောရင်ဘုနောက်ရဲ့ကြောင်ကျိုးဆင်ခြင်မှုကို inhibit ဖြစ်တယ်ဒါစစ်တယ်သူကြတော့ incentive ဆိုတာဒီရောက်နေတဲ့ကြောင်သားကြောင်သူတွေမိဘကဒါရဲ့ကြိုးစားတဲ့ပဒီပွဲလေးရအောင်ကြိုးစားတော့ဘာဝယ်ပေးမယ်အဲ့ဒီ incentive နဲ့အဲ့ဒီဟိုစုဘေးတန်ဘေးစနစ်နော်စုဘေးစနစ်အဲ့လိုလှုပ်ခိုင်းရင်ဒါတို့မျိုးတော့ဟုတ်လေစကားနဲ့ပြောရင် engine သိမ့်မမြအောင်လေ engine တစ်လုံးတော့ပဲရှိတယ်ဒီအပေါ်က engine လေးလုံးရှိတယ်ဒီမှာတစ်လုံးပဲရှိတယ်သိမ့်မမြအောင်ရချင်တော့ကြိုးစားတယ်ရချင်တဲ့ဟာတော့ habit ဖြစ်သွားတယ်ရချင်တဲ့ဟာ habit ဖြစ်သွားရင်ရချင်တော့ကြိုးစားတယ်ကြိုးစားလို့ရတယ်ရချင်းသုံးတယ်သုံးပြီးရင်ရချင်တဲ့ habit ကြောင့်ပြန်ပြီးတော့ရချင်တယ်ရချင်လို့ကြိုးစားတယ်ကြိုးစားပြီးတော့သုံးတယ်သုံးပြီးတော့ပြန်ရချင်တယ်ရချင်လို့ကြိုးစားတယ်ကြိုးစားလို့သုံးတယ်သုံးပြီးတော့ပြန်ရချင်တယ်ဒီ loop ထဲမှာပဲနေအဲ့ဒါကြောင့်ရတော့အများရတယ်ပဲတချို့အိမ်တွေဆိုရင်လူက4ယောက်ရှိတယ်ကား9ယောက်ရှိတယ်ပျော်ရွှင်တဲ့အိမ်မဟုတ်ပါဘူးကား9စီးရှိတယ်တချို့မိသားစုတွေကအိမ်ကဘယ်နှလုံးရှိမှမသိဘူးဒါမဲ့အပျော်ဟုတ်အပျော်ရွှင်ဆုံးပုံပေါ်တယ်မပါပါဘာဖြစ်လို့လို့ဖြစ်တာတော့သူက incentive focus ဖြစ်နေတယ်သူများနဲ့လည်းသွားပြီးတော့ပြန်တယ်သူတို့ကတော့ဘယ်လိုကားစီးတယ်ဘယ်မော်ဒယ်စီးတယ်အဲ့ဒါမျိုးတွေသွားတော့သွားပြီးတော့တွေးတာပေါ့အဲ့ဒီပုံစံမျိုးနဲ့တွေးရင်ဒီဟာကဖြစ်တဲ့ hormone က dopamine ဆိုတဲ့ hormone ဖြစ်တယ်ရတဲ့အချိန်ရတဲ့အခိုက်အတန့်လေးမှာ satisfying ဖြစ်တယ်ပြန်ရင်အဲ့ဟာဆို magic လို့ပဲ excitement မှာတော့သွားပြီးတော့ hook ဖြစ်နေတာသွားပြီးတော့စွဲနေတာပေါ့ excitement ကဘယ်လောက်ဒီ excited ဖြစ်နေတယ်တော့ရှမ်းခေါက်ဆွဲကြိုက်တယ်ဆိုတဲ့လူတကရှမ်းခေါက်ဆွဲနေ့တိုင်းဟိုကကြွေးကြည့်ရှမ်းခေါက်ဆွဲနေမှာခါရှမ်းလူမျိုးအကုန်လုံးမိုးမှာတော့အဲမြောင်းမြမိုးရင်ခါကြိုက်တယ်ဆိုတဲ့လူမြောင်းမြမိုးရင်ခါနေ့တိုင်းကြွေးမြောင်းမြချောင်းကြားရင်ဆိုအံ့တော့အောင် ခက်ဖက်စီးတဲ့ကုံသွားပြီလေမြောင်းမြောင်းမောင်းခါဘာမှမပြောင်းသေးဘူးဘသူကပြောင်းတော့စားတဲ့လူကပြောင်းတာအဓိကဘာပြောင်းတာဆိုသူ့ရဲ့ brain default ကအဲ့လိုဖြစ်နေတာ brain default ရဲ့ capacity ကထိတ်နေပါလေဒီတိုင်းမှနေတယ်ဒါကြတော့လောဘခြေခံတာတဲ့ဒါဒေါသခြေခံတယ်ဒါလောဘခြေခံဒါကထံပေးတယ်ဒါကစုပေးတယ်စုပေးထံပေးစနစ်တယ်နော်အဲ့တော့ဘုံတရားဟောဘုံငရဲယုံကြည်ပါလေနတ်ကြည်လည်းယုံကြည်တယ်ဒါမဲ့ငရဲနဲ့နတ်ကြည်နဲ့ဘုံကတိတ်မဆုံးငရဲကြောင့်ပြောလိုက်ရင်လူတွေတီထဲဝင်သွားရင်ငကိုခရဲကမကြောက်လဲဆိုမှငရဲကမရောက်ရောက်ပို့လို့ဖြစ်နတ်ကြည်ရောက်ချင်တယ်ဆိုသူကလိုချင်တဲ့စိတ်ပဲရှိရဲ့ဘာမှမလုပ်ဘူးလိုချင်တဲ့စိတ်တစ်ခုထဲနဲ့နတ်ကြည်ကိုမရောက်နိုင်ဘူးဟုတ်တယ်မလားနတ်ကြည်ကိုမရောက်နိုင်ဘူးအထက်ကိုရောက်ချင်တယ်ဆိုတာကသူကသူရှိတဲ့လေကားကိုရှောက်တက်ရတယ်လေကမ်းမရှိရင်ပုတ်လေကမ်းဆောက်ပြီးတော့တက်ရတယ်အဲ့လိုပုံပေါ်ကမှသူကအထက်ကိုရောက်ဖို့တော့မဆူတောင်းရဘူးသူကသူရောက်တာဒီမှာကျ affiliative focus affiliative ဖြစ်တယ်ဆိုတော့ connective ဖြစ်တယ်ပြော affiliative connective ဖြစ်တယ်ဒီเจ้าကလန်ဒန်တက္ကသိုလ်နဲ့ affiliative ဖြစ်တယ်ဆိုတော့ connective ရှိတယ်ကိုပြောတာဘာ connective ဖြစ်တာတော့ affiliate focus ဆိုတာကကိုယ်နားမှာထိုင်နေတဲ့လူသူစိတ်ညစ်စိတ်ညစ်တာတိကိုအိမ်ပေးနာလို့စိတ်ညစ်စိတ်ညစ်တာတည်ကိုကားမောင်းတဲ့ခါမှာကားကြက်တဲ့ခါမှာကိုစိတ်ညစ်ရင်တခြားလူတွေလည်းဒီလိုပဲစိတ်ညစ်တာလဲဆိုပြီးအဲ့ဒါတည်တာမြန်မာလိုကိုချင်းစာတဲ့ခေါကိုချင်းစာစိတ်ဘာဝင်ပေါ့ဒါပေမဲ့ကိုချင်းစာစိတ်တစ်ခုနဲ့မဖြစ်ဘူးမနဲ့ကဘာပြောတော့ an emotional response to someone's suffering with an authentic desire to relieve itဒီလိုကားမကြက်အောင်ဘယ်လိုလုပ်ရမှာတော့ဒီလိုကားကြက်တာဘာချောင်းတော့အဲ့ဒါတွေကိုသုံးသပ်နိုင်စမ်းရှိမနဲ့ကဘုံသုံးသပ်ပြတယ် EQ နှိပ်လို့အဲ့ဒါအကြောင်းအရာတစ်ခုပါတယ်ကားများတာလည်းပါပါလိမ့်မယ် EQ နှိပ်ရလည်းပါမယ်ဘတ်စကာမတ်တိုင်မှာအဲ့ဒါကိုစัจချက်နာမလုပ်ထားတာလည်းပါတယ်မလုပ်ထားတဲ့အခါကျတော့ကိုညာဆိုင်လာနေကိုဘာပြောလို့မရတော့ကိုညာဆိုင်တဆိုင်ရောက်လာတာ ਨੇ တလန်းတော့အကုန်လုံးကားချက်ကုန်အဲ့တော့ affiliative focus ဆိုတာကပြဿနာနဲ့ in touch ဖြစ်တာကိုပြောတာဗုဒ္ဓတရားတော်နေနေပြောတယ်ပြဿနာနဲ့ in touch ဖြစ်တယ်ပြဿနာနဲ့ in touch ဖြစ်တဲ့အခါမှာကိုယ့်အတွက်ပဲတွေးတဲ့ပုဂ္ဂိုလ်က self center habit ရှိတဲ့ပုဂ္ဂိုလ်ကပြဿနာနဲ့ in touch ဖြစ်လေသူမှကြောက်စိတ်များလေကြောက်စိတ်များတော့သူမှ secure ဖြစ်အောင်ဆိုပြီးတော့များများစုလေများများစုအောင်ဆိုတော့သူကများများဖို့လိုလိုရတယ်ကြောက်စိတ်နဲ့ရှာတယ်ဆိုတော့တခြားလူတွေဘသူ့ကိုနင်းပြီးတော့တက်သွားမှအောင်အပေါ်ရအောင်သူနင်းမှာပဲသူအဲ့ဒီလိုမျိုးဖြစ်ဘူးအဲ့ဒီဘုတ်ကိုသူ့ကိုလည်းသူများကြိုက်မှောင်မှာသူကသူလည်းဖုံးဖုံးထင်တယ်ကြိုက်မှာမဟုတ်ဘူး तू ကဘာပဲကြိုက်တော့ဆို तू ရတဲ့ပစ္စည်းပဲ तू ကြိုက်တာအဲ့ဒီပစ္စည်းလေး तू အကြိုက်မကြိုက်ဘူးအကြိုက်မကြိုက်ဘူး तू ကအစ်တွေပြန်ပြီးတော့ရှားတယ်အဲ့ဒါကြောင့် affiliated focus ကတိတ်အရေးကြီးပါတယ်ဒါကကရုဏာပါကရုဏာရှိခံတဲ့အတွေ့ဒီမှာကျတော့ဖြစ်တဲ့ဘာဆရာဝန်တွေမေးကြည့်ပါအောက်ဆီတိုဆင်ဆိုတာဒီဟော်မုန်းကစထရက်ကိုတားမြစ်တယ်စထရက်ကိုဖြည့်ရှင်းပေးတယ်စထရက်မဖြစ်ဘူးဒီမှာစထရက်ဖြစ်တာကကော်တီဆိုဟော်မုန်းတွားဖြစ်စေတာဒါရီယလောဘဒေါသ మోహ the analysis နဲ့ပြောရဆိုရင်ဘုံမတီ clinical psychology စာအုပ်တွေသူတို့စီထားရနေပြီးတော့ယူပြီးတော့ပြောပါတယ်အ အခုဗီဒီယိုကလစ်နောက်တစ်ခုကြည့်မယ် reimagining compassion as power ဆိုတာ compassion ကို weakness တစ်ခုအနေနဲ့မမြင်ဘဲနဲ့တခြားအရာတွေအလုံးမဖြစ်တဲ့ခံစားမှာစမ်းသပ်ပြီးအသုံးပြုတဲ့ဟာအနေနဲ့မမြင်ဘဲနဲ့အစကတည်းကကို planning လုပ်တဲ့နေရာမှာ compassion ကိုထည့်တွေ့ဖို့ဒီဟာကဘာအဓိကပြောတာအောင်ဆိုနေစဉ်နေစဉ် stress ဖြစ်တဲ့အခါတခြားလူရဲ့အပြုတ်မှုကြောင့်ကို stress ဖြစ်တာလားကိုဟာကို stress ဖြစ်တာလားဘာပဲဖြစ်ဖြစ် stress management မှာဒီထဲပါသွားတယ်အဲ့ဒါကတော့ဘာလို့ဆိုသူကဒီ theory ကBehavior versus deep-seated need. ဒီနှစ်ခုခွဲခြားပြီးတော့သိရတယ်။ Behavior ဆိုတော့လူတယောက်ကကိုယ်ကိုလာပြီးတော့မချေမငံပြောတယ်ဆိုပါတော့သူ့မာနမချေမငံလာပြောတယ်။အဲ့ဒါကသူ့ရဲ့ behavior.တလောက်ကိုပဲကိုကြည့်ပြီးတော့ဒီဟာမမြင်ဘူးဆိုရင်ဒီလူကိုရိုက်ချင်တယ်ဒီလူကိုရိုက်ချင်တယ်ဒါပေမဲ့အဲ့ဒီဟာကိုကြော်ပြီးတော့ deep seated need ဆိုတဲ့ဒီလူကပါလိုနေတာတော့သူအိမ်မှာဒီ society ထဲမှာသူကြီးပြင်းလာတဲ့ထဲမှာသူ a sense of belonging သူမှမရှိဘူး social support သူစိတ်ညစ်တဲ့အခါမှာသူနားထောင်လို့မရှိသူအားပေးလို့မရှိဒီလိုပုံစံမျိုးနဲ့သူရဲ့စိတ်က rigid ဖြစ်သွားတယ် aggressive ဖြစ်သွားတယ်ဒေါသတွေဖြစ်သွားတယ် ignore လုပ်ခံတဲ့ကလေးတွေအများတန်းဒီတိုင်းပဲကြစ်ခံကြစ်ခံနဲ့လုပ်တဲ့ကလေးတွေရှိတယ်အဲဒီလိုဖြစ်တဲ့ခါကျတော့အမှန်ကတော့ तू ကဒီလိုလာပြီးတော့ပြောတော့မချေမငံပြောတော့ဆိုတာသူ့ရဲ့နှလုံးသားထဲမှာသူ့အုံတော်ထဲမှာသူ suffering ဖြစ်နေတာဒုက္ခရောက်နေဒီဟာကိုသွားမြင်တဲ့ခါမှာဒီဟာကိုကိုယ်ကသီးခံတယ်တိခဏနိုင်ုံနဲ့မကောက်တိခဏတဲ့ပို့တယ်သူကရုဏာရှိပြီးတော့ကုညိချင်တာကုညိချင်တာဒါကြောင့်ဒီ behavior ကို any behavior cry for help and in it နားလည်ပြီပါကိုကိုဒေါသနဲ့ဟိုကျန်တဲ့လားဆက်ဆံတဲ့ဘုရား he is crying for help his subconscious mind is crying for help သူရမသိစိတ်ကအဲ့ဒီလိုအကူအညီတောင်းနေတယ်သူကတော့ဘယ်သိမှာတော့သူရ behavior တော့လူတရားကကိုယ်တနတ်နဲ့အဲ့လိုလာပြီးတော့တိတ်တယ်ဆိုရင်အဲ့ဒီဟာကိုမြင်နိုင်ရင်အဲ့ဒီအနေအထားကိုပြောင်းလဲနေတယ်အခုပြောမဲ့အခုကြည့်မဲ့ဗီဒီယိုကလစ်ထဲမှာ evidence သုံးခုပါပါ incident သုံးခုပါတယ်တခုကတော့ Seattle မှာစားတောက်ဆန်တစ်ခုဖွင့်ပြီးတော့ celebrate လုပ်နေတဲ့အချိန်မှာလူတယောက်တနတ်နဲ့လာပြီးတော့ဓမြတိုက်တယ်ဓမြတိုက်တာကိုဘယ်လိုပဲပြောပြောမရအောင်သူတို့လည်းဖိစားဖက်ဆံမရှိဘူးနောက်တော့ဘာလို့တာဘာပြောတာတော့ဆို we are celebrating why don't you join us သူ့ကိုအဲ့လို invite လုပ်တယ်အဲ့ဒီလိုသူတနာကိုအဲ့တည်းထည့်ပြီးတော့သူတို့နဲ့ဟိုရှမ်ပိန်းထောက်တယ်နောက်ပြီးတော့ can I have a hug သူသူဖက်ပါသူတောင်းဆိုတယ်အတူဝိုင်းပြီးတော့ဖက်ကြတဲ့ခါကျတော့ပြီးလဲပြီးတော့ sorry ဆိုပြီးတော့အပြင်ထွက်သွားတယ်။သူလိုတာကပိုက်ဆံတဲ့ပို့လေ။ပိုက်ဆံတောင်းတာကဒီမှာ။သူတကယ်လိုတာကပိုက်ဆံဖြစ်ခြင်းဖြစ်မယ်ပိုက်ဆံနဲ့ပို့ရင်ပို့မယ်။ဒါပေမဲ့သူ့ရဲ့စိတ်ထဲမှာဟာလာဟင်းလင်းဖြစ် empty ဖြစ်နေတယ်ဆိုအဲ့ဒါတော့နားလည်နေ။နောက်တစ်ခုက apply တယောက်က day care cancer child day care cancer မှာလာပြီးတော့တောင်းချမ်းနေရတယ်သူကလေးကိုလည်းပဲထိုင်ဆန်းမိမိစကားပြောနားထောင် ဘာညာတော့နောက်ပြီးတော့ reception ကိုလည်းပြခါတယ်တောင်းကြနေတာနိုင်ဝဲလောက်ကြာ psychologically ထွက်လာပြီးတော့လာပြောတာနားမထောင်ဘူး security လွတ်လိုက်တယ်နားမထောင်နောက်ဆုံးကြတော့psychologist ရောင်ထွက်လာပြီးတော့ you seem upset do you need attention you seem upset ဆိုတာကသူ့မှာဖြစ်နေတဲ့ emotion ကိုအတိအမှန်ပြုပေးလိုက်တာ acknowledge လုပ်ပေးလိုက်တာဒေါသဖြစ်ရင်ဒေါသဖြစ်တဲ့မှတ်ပါဆိုတော့ဒါပြောတာ acknowledge လုပ်လိုက်တယ် recognize လုပ်လိုက်တယ် do you need attention အဲ့ဒီဟာကဒီဟာ you seem upset ဆိုတဲ့ဒီဟာသူ့ရဲ့ behavior do you need attention ဆိုတဲ့ဒီဟာသူက thank you မပြောပါဘူးဒါပေမဲ့နှခါသုံးကအဲ့လိုပြောတဲ့ခါကျတော့ communication channel ကပွင့်တယ်ပွင့်သွားပြီးတော့စကားပြောတယ်အဲ့မှသူပြောပြတယ်သူ့ရဲ့သားအကြီးဒိတ်ခဲခံစားရောက်သွားတာ3ရက်ပဲရှိသေးတယ်နေထုတ်ခံဒီကလေးကိုလည်းပဲကြည့်ရမယ်အလုပ်လည်းသွားမယ်ဆိုရင်တော့မဖြစ်နိုင်ဘူးသူငတ်မှာပဲသူကလေးလည်းငတ်မှာသူလည်းငတ်မှာသူအလုပ်သွားနေအောင်သူကလေးကိုဒိတ်ခဲခံစားမှာလာဖာစံထဲမှာလာဖာတယ်အဲ့ဒီအတွက်သူအရင်က anxiety တွေများပြီးတော့ she was afraid she was going to fail ဒီဟာမအောင်မြင်ပါဘူးသူအရင်ကြောက်ကြောက်စိတ်အဲ့လိုဖြစ်တဲ့ခံစားတော့အဲ့မှာရှိတဲ့ psychologist တွေက number 1အဲ့ဒီပြဿနာ acknowledge လုပ်တယ်ဟုတ်တယ်ဒီပြဿနာကသိဆိုရပါသေး serious ဖြစ်ပါတယ်ကျွန်တော်တို့ဒီလိုoption တွေဒီလိုရှိတယ်ဒါတွေလုပ်နိုင်တယ်အဲ့ဒါဘာလုပ်တာတော့နံပါတ်1ကဒီ deep seated need ကိုမြောင်ကြည့်တယ်နံပါတ်2ကတော့ you exchange empathy ကိုချင်းစားတဲ့စိတ်ကိုထုတ်ဖို့ပြောပြတယ်အဲ့ဒါလည်းပဲသူ့ရဲ့လိုအပ်ချက်ကို acknowledge လုပ်တာပါပဲ it's a deeper more profound level of acknowledgement တတိယအကြတော့option တွေကိုထုတ်ပြတယ် you share the option အဲ့ဒါပြဿနာဖြစ်လေတော့အဲ့ဒီနည်းကိုဟုတ်စကားနားမထောင်တဲ့ကလေးတွေနဲ့မိပါတယ်ကြားနေမှာအဲ့ဒါအသုံးပြုနိုင်တယ်ကလေးကနည်းနည်းစကားနားမထောင်ကြိတ်ကငံဖြစ်တယ်ဆိုရင်ဒါက behavior ပဲရှိတယ်သူ deep seated need ကဘာလို့ဆိုတော့မိပါတယ်နဲ့တိဖို့လို့တနေ့ကဘောမုံစီလာတဲ့ကလေးလေးကဟိုကနက်နက်ပဲရှိသေးတယ်အဲ့ဒါသူ့အမေကိုလူလူနေနဲ့ပါသွားရတယ်သူ့အမေက upset ဖြစ်တာပေါ့ဘောမုံရှိမှလည်းဖြစ်တယ်ဆိုတော့ upset ဖြစ်တယ်ဒါကလေး behavior ပဲရှိသေးတယ်ကလေးကဘောမုံထင်တာဒီကြားထဲမှာဘာ stress များရလိမ့်မယ်သူအဲ့ဒါမိပါရင်သတိမထားဘူးသူအဝေးကနေပြီးတော့ခီးလာတာယူရိုကနေလာအဲ့တော့ကလေးကအရန်ကို exhaustive ဖြစ်နေလား environment အသစ်တွေဖြစ်နေလားကလေးရောက်လာတဲ့ခါကျတော့ဟိုတယောက်ကလည်းပဲ attention လို့ဒီတယောက်ကလည်းကလေးကဟိုဟိုနေချစ်စရာကောင်းလားဒီကလေးဒီတယောက်လည်း cute ဖြစ်နေဆိုကလေးက disoriented ဖြစ်နေလားကလေးရဲ့စိတ်ထဲမှာဒါကြီးဖြစ်နေအဲ့ဒါဆိုရင်အဲ့ဒီအမေကချက်ချင်းသိဖို့မရဘူးဘောမော့ observe လုပ်တကယ်လို့အဲ့ဒီဟာတိပြီးတော့အဲ့ဒီဟာတိရင်အမေကသူ့ကိုပို့ပြီးတော့ချိန်ဖေးပို့ပြီးတော့အနာဖေးအဲ့ဆိုကလေးကသူ့အတူကောင်းတာသူ deep seated need ကိုနောက်ဆုံးတစ်ခုကတော့ system လူအချက်နဲ့ပတ်သက်ပြီးတော့ပြောတယ်အခုဘုံပြောခဲ့တဲ့အရာနှစ်ခုက individual ကြားထဲမှာအခုကျ system failure နောက်ဆုံးတစ်ခုကအမေရိကန်နိုင်ငံမှာလူဖြူနဲ့လူအဲခွဲခြားတဲ့စနစ်ကအဲ့ဒါအရင်ကဆိုဥပဒေထဲမှာရှိတယ် culture လည်းရှိတယ် social လည်းရှိအကုန်လုံးရှိတယ်အခုကျမှမခွဲခြားရအောင်ဆိုကြတော့အိန္ဒိယနိုင်ငံမှာလည်းလူခွဲခြားနိုင်ရှိခွဲခြားတယ်ဒီမှာတော့မရှိပါဘူး ဖုံးတို့ငယ်တော့ကတော့ရန်ကုန်ကလူတွေမန္တလေးလူတွေကိုအထင်သေးတယ်တဲ့မန္တလေးကလူတွေကတခြားလဲပူစားတယ်တဲ့ချိုချိုအဲ့ဒါမျိုးတော့ရှိချင်မှရှိတယ်အဲ့ဒီလိုလူဖြူနဲ့လူမဲခုအကြတော့ပလိတ်နဲ့လူမဲကြားထဲမှာရှိတယ်ဘာမှမဟုတ်ပဲနဲ့ဖြွဲပြီးတော့စစ်တယ်ထိုးတယ်လက်ထိတ်ခတ်တယ်လူမဲတွေအများကြီးခံလူမဲတွေလည်းအဲ့ဒီလိုသူတို့ကိုဆက်ဆံနိုင်ကြတော့သူတို့လည်းပြန်ပြီးတော့ကြမ်းနဲ့ပြတယ်ဒီဘက်ကကြမ်းတယ်ဟိုဘက်ကကြမ်းတယ်ဟိုဘက်ကကြမ်းတော့ဒီဘက်လည်းထပ်ပြီးတော့ကြမ်းတရားတော်တစ်ခုထဲမှာသုတ်တန်တစ်ခုမြတ်စွာဘုရားကဘာမိတ်လို့ဆိုစီးပွားမကောင်းတဲ့ခါကျတော့နိုင်ငံတကာမှာလူတွေကခိုးကြ survive ဖြစ်ဖို့အတွက်ခိုးရအရာရှိတွေလည်းခိုးအောက်အထက်ရရှိအောက်ရရှိအကုန်ခိုးအပြင်လူအကုန်ခိုးအဲ့လိုခိုးတဲ့ခါကျတော့ရှိတဲ့လူတွေကနောက်ပိုင်းကျတော့သူတို့ရဲ့ပစ္စည်းကိုကာကွယ်ဖို့အတွက်ဆိုပြီးတော့ဟို security ထားတယ်လက်နက်တွေကလက်နက်တွေနဲ့စောင့်လက်နက်နဲ့စောင့်တဲ့ခါကျတော့လာခိုးရလို့ဒီတန်းဆိုလာခိုးလို့မရဘူးသူတို့လည်းလက်နဲ့လာခိုးတယ်ဗာလန့်တွေဖြစ်တာစက်ခေါတွေတရားနာတော့တယ်သူကမစားဘဲနဲ့မှမနေနိုင်တဲ့ဟာသူတို့လာခိုးတယ်လာခိုးတဲ့ခါကျတော့ဖမ်းမိတဲ့ခါနင်ခိုးရတာကျွန်တော်မခိုးရပါဘူးလိန်တဲ့ဟာပါလာလိန်တယ်ဆိုရင်တူနဲ့တူ trustworthy အဲ့ဒါမရှိတော့ communication breakdown ဖြစ်ပါအဲ့တော့ကြောက်ဟိုစီးပွားရေးမကောင်းလို့ပါဏာတိပါဏဖြစ်တယ်အချင်းချင်းတပ်ဖြတ်ရတယ်လိမ့်လေတယ်ခိုးတယ်သုံးခုဖြစ်သွားပြီအထက်ကသုံးအောက်ကဟာနှစ်ခုအလွဲတကူဖြစ်စိတ်ညစ်တယ်ဆိုရင်အရက်တောက်တယ်အရက်တောက်တယ်ဆိုရင်ဂျန်နာအကုန်ဖြစ်တယ်အဲ့တော့ငါးပါးတိလာကို ethics အနေနဲ့ဘုံဘုံတို့ပြောရင်ဒီ ethics က self center ဖြစ်တဲ့ပုဂ္ဂိုလ်တွေများတဲ့နိုင်ငံမှာ तू อ่ะဟို flourish မဖြစ်နိုင်ဘူးကိုယ့်အတွက်ပဲကိုကြည့်ရှိတဲ့ပုဂ္ဂိုလ်ဇာတတ်တဲ့ပုဂ္ဂိုလ်ဇာတတ်ဖို့ပိုတတ်တဲ့ပုဂ္ဂိုလ်လည်းသူ့အတွက်ပဲသူကြည့်တယ်အဝတ်လူတွေအတွက်မကြည့်ဘူးပိုက်ဆံဖို့ရှိလူတွေသူ့အတွက်ပဲသူကြည့်တယ်အာနာဖို့ရှိတဲ့ပုဂ္ဂိုလ်သူ့အတွက်ပဲသူပိုကြည့်တယ်ဆိုရင်တခြားလူတွေက they feel left out they feel ignored by the system a system ကသူတို့ကိုမဆောင်ရှောက်ဘူးလို့သူတို့ကယူဆဒါကြောင့်သီလ၅ပါးသီလဆိုတော့ကရုဏာခြေခံတာ is based on compassion အချင်းချင်းအတူတူနေလို့ရအောင်ဟို harmonious living အဲ့လိုပုံစံမျိုးဖြစ်အောင်အဲ့တော့လူမဲတွေဘက်ကိုလိုက်ပြီးတော့ရှေ့နေတယောက်ကဟို Los Angeles plate တွေကိုတရားဆွဲတာနှစ်20 10 billion better than 10 billion ယောက်ျားရတယ်ဒီနှစ်ဒီနှစ်ကိုဒေါ်လာတန်ပေါင်း900ကျော်ရဒါပေမဲ့ on the ground ဘာမှမပြောင်းနေဘူးလူမဲတွေပတ်ဆံရသွားလဲပဲသူတို့ကဒီတိုင်းဒီတိုင်းပဲဟိုလူသတ်မှုတွေနောက်ပြီးတော့ physical crime တွေ property crime တွေဒါတွေကမြင့်နေတော့မြင့်နေတော့အဲ့ဒါနဲ့ဒီရှင်းနေရသူရပ်ပြီးတော့ဒီတိုင်းတော့မရဘူးဒီဥပဒေအသုံးပြုပြီးတော့အင်အားအသုံးပြုပြီးတော့ပြဿနာဖြေရှင်းတာဖြေရှင်းလို့မရဘူး zero tolerance ဆိုပြီးတော့ဗလိတ်ကလည်း ordinary operation တွေခဏခဏလုပ်တယ်အဲ့ဒါလည်းပဲဘာမှမထူး crime ကကြောက်ခံကြမှာတော့အဲ့တော့နောက်ဆုံးတော့ဘာလဲဆို compassion နဲ့လို့ compassion ဆိုတာကဟိုဘက်ကလူလိုက်ပဲ comfortable ဖြစ်ဒီဘက်လည်း comfortable ဖြစ် you can win without the other party losing it they can win without you losing it win win situation ပြောတယ်အဲ့ဒါကရုဏာပုံမှာမဟုတ်ဘူးအဲ MBA ထဲမှာလည်းထည့်လို့ရတယ် engineering ထဲမှာလည်းထည့်လို့ရတယ် architect design ဆွဲတယ်ဆိုရင်လည်း environment ကိုကြည့်လူတွေကိုကြည့်ဟိုအကုန်လုံးအတွက် compassion ဖြစ်ပြီးတော့ရေရှိမှာငွေကုန်ခြေကြတက်တာအောင်ဒီလိုစိတ်မျိုးနဲ့ design လုပ်တယ်ဆိုရင်သူကအကောင်းဆုံးဖြစ်မှာ energy saving လည်းဖြစ်တယ် environmentally friendly လည်းဖြစ်တယ်ဟိုဒီလိုဟာမျိုးကရုဏာကနေရာတိုင်းမှာပါတယ်အဲ့ဒါနဲ့ဒီရှိနေကြီးကပလိတ်တွေကိုသွားပြီးတော့ interview လုပ်တယ်တဲ့တနစ်ခွဲတော့ဘာဖြစ်လို့လူမဲတွေကိုဒီလိုဆက်ဆံတာရောကျန်ကျန်တဲ့ဆက်ဆံတာ miss right tell me how not to feel black man လူမဲတွေကိုမကြောက်အောင်ဘယ်လိုလုပ်မလဲဆိုကျွန်တော်ပြောပြကျွန်တော်ကကြောက်တယ်လူကောင်းတွေကြီးတွေထောင်ထဲနဲ့ထွက်လာရင်းနဲ့မြင်းကောင်းလောက်ဟိုအားရှိတဲ့လူကြီးတွေကျွန်တော်တို့ကိုအတန့်ဖောင်းပါတယ်ကျွန်တော်တို့လက်ဦးအောင်ယူပါတယ်အဲ့ဒါသူတို့ရဲ့ brutality aggression ရဲ့ now မှာ behavior နော်အဲ့နာမှာပါရှင် deep city နေဆိုတာကသူတို့မှာ secure ဖြစ်ချင်တာ plate တွေ fear ရှိလူမဲတွေလည်းဒီတိုင်းပဲအဲ့နှစ်ဖက်အဲ့ဒီဟာကိုအတိအမှတ်ပြုပြီးတော့ program တွေလုပ်တာအဲ့ဒါအောင်မြင်သွားတယ်ဆိုတဲ့အကြောင်းဒါလေးကြည့်ရအောင်ဒီမိလေးလေးပိတ်လေးပါဦ
Belonging. So we don't know what the gun means. But he wanted it more than money. And it was strong enough to deflect a bullet and maybe save a life and maybe more. So the question to us becomes, wouldn't it be great if we could marshal that and create those results in critical situations and it wasn't a miracle? Wouldn't it be great if we were adept in handling human interaction so that we could keep conflict from escalating or so that we could sidestep it altogether? And in my experience, we can. And what that takes is reimagining compassion. Not as kind of simple warmth or kindness, but instead a set of concrete practices that you can use when you don't want to get into a test of wills. That you can use when you're afraid that force will fail or escalate or backfire. Pretty simple set of practices. So, listen for a call for help, share empathy, and share options. How would that look? Well, here's an example that comes from work that I've done in healthcare. Comes up pretty often. How do you cope with a patient or a family member who's really upset? This comes from work that I did in a youth mental health clinic in a really, really difficult part of town. So there's a woman in the lobby, and she's a patient's mother, and she's screaming and yelling and stomping. She's yelling at her kids, "You better get the hell over here. You better sit your butt down. You better listen to your mother." And she's yelling at the receptionist, "You better get me in to see my damn doctor." They send out a security guard. He says, "Ma'am, you can't talk that way." She ignores them. The lobby's electric. So put yourself in that situation when you're in there. If you're like most people, you're going to try to get her to calm down. And that's what David tried. He was the therapist who had to go out and deal with her. He said, "Ma'am, I need you to calm down. You're right. You're right." Didn't work. Failed utterly. So, what we want to get clear on is why it failed. And the reason that it failed is that he was dealing at the level of actions, not at the level of deep-seated needs that we've been talking about. So imagine a bullseye that has needs in its center and actions at the periphery. Here's the problem. This woman comes in, and you can tell she's got some really deep-seated needs, yes? So, she tries to come up with an action plan that will meet those needs. And when she comes out with one, she gets attached to it. Because if only I can carry out these actions, I'll get these needs met. And so those actions stand in place of those needs. So when David walks up and says, "You can't do those actions," he becomes an enemy that's coming between her and what she needs. And two things happen. He becomes an enemy, someone standing between her and her needs, and she escalates. So she won't listen to him, and she escalates. So what's the alternative? The alternative is to go through that process that we talked about. Listen for a call for help. And that means thinking about that dynamic that we talked about before and bypassing actions and going to needs. So looking at that woman and saying, she is not an opponent that I need to stop. She is a person with needs that she needs badly and she's afraid she's going to fail. And that flips the switch in me and I begin to get more of it. Then I can exchange empathy with her. So essentially that means going to this person that I used to see as an opponent and saying, "What do you need?" And you can use emotions as a guide. So if I'm getting my needs met, I'm some kind of happy. If I'm not getting my needs met, I'm some kind of suffering. I'm in pain or I'm angry. So David steps up to this woman and says, "You seem really upset. That's the emotion. Do you need attention? That's the need." She didn't thank him. Right? Because that's the point she's been trying to get across for 30 minutes. But if he can keep that up, if he can keep up acknowledging her needs and acknowledging her feelings, she'll experience that as empathy. A switch will begin to flip in her, and she'll begin to open up. And what David found out when that happened was that there was a lot of fear behind this woman's anger. Her eldest son had just been thrown out of his third daycare for a break. protection, essentially for bullying. And she didn't see how she was going to give him care and put food on the table, so she was near tears. Now that David understands that, he's faced with a whole different problem than he thought he was. So now he can begin to share options with her. What looked at first like the demand for her to get in to see her doctor now shows up as something that can be solved a whole variety of ways. We can call your daycare center and explain to them what's going on. We can get a referral to another agency. We can call your neighbors and see if we can enlist them. And there are other options. So there are a whole variety of options, and that's important because what we're driving with this form of compassion is collaboration. It's not domination. It's not intimidation. It's not submission. And it's not compromise. This isn't yell quiet. This is a new set of options that didn't seem to be on the table before we could talk to each other. And that model that I've just laid out to you works really well one-on-one, and it works across domains. So it works all throughout healthcare, but we've also discovered that it works with parents who want cooperation from their kids, or mothers who want a better experience of life with her mother, or an executive who's got a corporate initiative and is trying to get cooperation from another executive who doesn't know it. So it transfers across domains. But you might ask yourself, okay, good. It works with friends and family, it works with colleagues, it works with customers, that's nice. What about people who hate you? What about your enemies? And it's great that it works one-on-one, but we have systemic issues. What about systems? Does it work on a system-wide basis? And Connie Rice might have been asking herself those kinds of questions a few years ago. Connie Rice is a civil rights attorney and activist in LA. And her lawsuits have brought in better than $10 billion in damages as she's tried to protect and fight for communities like the Watts neighborhood in LA. You may be familiar with the Watts neighborhood. It's got a tough history. That's a place that people describe as a cross between a tenement and a dilapidated army barracks. In 1965, you might remember the riots ended up with 34 deaths and $40 million in property damage. And when you're talking about property damage as a result of riots in your neighborhood, you're talking about rocks and bullets and broken glass and fire. Riots again, following Rodney King's arrest in 1991, this time 55 deaths and $1 billion in damages. That's a tough neighborhood. In the 80s and 90s, there were so many homicides in this neighborhood that parents took to having their kids sleep in the bathtub. And the police responded with paramilitary campaigns. You may remember Cops and Bike Gear. Campaigns that went by names such as Crash or Operation Hammer. And as a result of those campaigns and the Rodney King incident, Connie Rice went to war. In her words, went to war with the LA Police Department and began to launch lawsuit after lawsuit after lawsuit and was successful until she stopped. And you might wonder why she stopped after 20 years. And the reason was, she looked at that neighborhood and said, this will never be enough. These lawsuits will never end. You cannot legislate behavior change. This community I'm trying to protect is segregating and, in her words, turning into a killing zone. So what do you do? She said, this problem will be solved with empathy and compassion. Over the course of 18 months, she interviewed 900 police officers. Think of what an act of courage that is. To go into the heart of a group that you've been fighting for 20 years and ask what you need. And what she heard was fear beneath the brutality. time and time again, Ms. Rice, I'm terrified of black men. Ms. Rice, you know, those black men, they come out of prison, they have that great Hulk strength. I'm afraid they're going to kill me. Can you teach me how not to be afraid of black men? How tough is that to hear from a group of people who've pulled over your neighbors, pulled them out of their cars, thrown them on the ground, and searched them with no provocation? And her response to that was not labeling them, but saying, to me and my community, that sounds like racism. To you, it doesn't. It's a true expression of fear. And any solution that we're going to come up with that's going to work has got to work for my community, and it's got to work for you as well. So we need to work together. There's a model of courage. So they came up with a new model of policing. They brought together the community, civil rights advocates, the police force, and they came up with a four-pronged model of policing. Police hanging out in the neighborhoods, tutoring kids, setting up sports teams, and even setting up health screenings. And you gotta ask yourself, come on, this is a gang-torn neighborhood. This is a neighborhood with a paramilitary presence in it. And you're gonna form study groups and health screenings. How did that work? In Nickerson Gardens, where it was piloted, 66% drop in property crime. 90% drop in physical crime. That means people getting hurt. The Watts neighborhood is still torn by struggle between police and the residents, but overall, 70% drop in homicides. Been very effective. Held up as a model around the country. And that model that we talked about, that model of interacting, of showing compassion and empathy, works system-wide in other areas as well. It works when, for example, you're trying to reduce recidivism among prison inmates, and it's been shown to be effective at fighting bullying in school districts where zero tolerance policies fail. So it generalizes. What's the takeaway? Compassion's power. Compassion is not what you fall back on when force fails. Compassion, if done deliberately, can turn enemies into allies. And when that happens, you're solving different problems that you started with. And you're facing solutions that weren't on the table and weren't in your imagination when you started. Compassion is power. So what does that mean to you? I don't know what part of the world you're trying to change, or what change you may feel being thrust upon you right now. But wouldn't it be great to be powerful? Wouldn't it be great if you could create results like that at critical times and it wasn't a miracle? And you can. You can win and other people don't have to lose. You can create change and you don't have the force capable. And the process can be healing. So how do you start? Next time you're toe-to-toe with someone, whether that's face-to-face or whether that's over Twitter or over Facebook or whatever social media you have, next time you're face-to-face with someone who opposes you, who threatens you, who annoys you, who angers you, who you see as an enemy, consider that the four most powerful words that you can use may not be this one I'm saying. It might be, what do you need? Thank you.
The most powerful word. I am Agaune. Sagagara, what do you need? Alleluia, Druye, Luacheko, Naleo. လုံးတာဟမ်အဲဘုံလို့အချိန်သေးပြီရှိအောင်နမနေလောက်တော့တရားထိုင်မယ်အခုထိုင်တဲ့ဟာက specific ဖြစ်တယ် ဒီမှာဆရာလုပ်နေတဲ့ပုဂ္ဂိုလ်တွေဆရာဆရာမတွေကိုယ့်ရဲ့ကိုတင်တဲ့ဘာသာရကိုလေးလာတဲ့ဘာသာရကိုတတ်ထားတဲ့ဘာသာရကတိုင်းပြည်ရဲ့ဘယ်ပြဿနာကိုဖြေရှင်းပေးနေလဲအဲ့ဒါလေး link လုပ်တယ်ကျောင်းသားကျောင်းသူတွေလည်းပဲကိုတင်တဲ့ပညာရကိုတတ်တဲ့ပညာရကတိုင်းပြည်ရဲ့ဘယ်ပြဿနာကိုဖြေရှင်းပေးတယ်ဖြေရှင်းပေးနိုင် shortage of skill workers shortage of skill workers နေရာတိုင်းမှာရှိကွန်ပျူတာတက်ကသူတွေပေါ်လာတဲ့ IT နဲ့ဘွဲရလူတွေရှိတဲ့ skill ကမပါလာအဲ့ဒါကြောင့်ကွန်ပျူတာ skill ရအောင်ကိုယ့်အကူတင်နေတာကိုယ့်အကူတက်နေတာအဲ့ဒီဟာကနိုင်ငံရဲ့လိုအပ်ချက်ကိုတစ်ဖက်တည်းတလန်ကဖြည့်ဆည်းပေးရတယ်မဟုတ်ရင်နိုင်ငံခြားလူတွေကိုငွေမာပေးပြီးတော့ခံအင်ဂျင်နီယာလာဒီတိုင်းပဲဘန်ကောက်မှာအထပ်ပေါင်း90 80ဆောက်တယ်အေးစစ်စစ်ဖုန်းတော်ဒီမှာအာ90 70ဆိုရင်မိုးရိုနေတော့မရှိသေးဘူးအဲ့ဒီပြဿနာတွေကိုငါဖြေရှင်းမယ်အဲ့ဒီလိုထားနိုင်တာ compassion ဖြစ်သွားရင် nation building နဲ့ပိုင်းတိုင်းပြည်ဒီဆောက်ဖို့တွေဖြစ်သွားတယ်။အဲ့လိုမဟုတ်ဘူးဆိုရင်ဒီပညာတွေတက်ပေမဲ့အလုပ်တကယ်သွားလို့ရခါကြတော့ကြောက်စိတ်နဲ့ဒီ threat focus နဲ့တခြား engineer တွေအလုပ်လုပ်ရမှာကိုစိတ်ထဲမှာဟိုဟာဖြစ်နေတယ်စိတ်ထဲမှာစိုးရိမ်နေတယ်။ architect ပဲတခြား architect နဲ့တွေ့ဖို့ဆိုရင်ဒီခါအာဖြစ်so စိတ်ထဲမှာကြောက်စိတ်ဖြစ်နေဆရာကြီးကလည်းဟုတ်ပဲဆရာကြီးနဲ့စကားပြောအောင်ဒီလူနာအတွက်စကားပြောအောင်မပြောချင်ဘူးသူကလည်းဆေးရည်များပြီးဟောလည်းဆေးရည်များပြီးလူနာကအိမ်ပြန်သွန်းဆေးတလောက်ပါသွားတယ်အချင်းချင်းစကားပြောတဲ့နိုင်ငံဆရာဝန်ကြီးတချင်းစကားပြောတဲ့နိုင်ငံဆိုဟိုဘန်ကောက်တို့စင်ကာပူတို့ဒါဒီနီနာဆိုဆရာဝန်ကြီးတွေ5ယောက်4ယောက်5ယောက်နဲ့တွေ့တာဆေးကနှလုံးသုံးလုံးပဲပါဟိုစကားပြောလို့ဒီကစကားမပြောလို့ကြောက်စိတ်ကြီးဖြစ်နေဒါလေးနှမှုနာပြောပြဒါကြောင့်ဒီမှာရှိနေတဲ့เจ้าသူเจ้าတိုင်းအားလုံးရောနောက်ပိုင်းကျမှတတရားကိုကြားမဲ့ပုဂ္ဂိုလ်တွေရောကိုလုံနေတဲ့လုပ်ငန်းတွေအားလုံးဟာကိုယ့်အတွက်လုပ်တယ်ဆိုပေမဲ့ဒါတိုင်းပြည်ပြည်ထနာဝိုင်းဝန်းဖြည့်ရှင်ပေးနေတဲ့ကိစ္စဖြစ်ပါတယ်နှစ်မိနစ်အချိန်ယူ
อุตระเก็บฉะนั้นก็อยากให้ความได้เก็บ
เฉยๆสิบาพี่1นาทีสิบาတိကောက်တော့မေကွန်တွေ့ discussion တွေ့အချိန်မရတာဟုတ်ကောတောင်းပါမှာဘုံမှန်ဆိုရင် session တိုင်း session တိုင်းမှာဘုံမှန် Q&A တွေထည့်ပါတယ်တိကောက်ကြတော့ဘုံမှန်လေးခွင့်ဆင်းမလို့နော်အဲ့ဒါလေးနားလည်ပေးပါဒီစက်ချမယ်ဆိုရင်ဒီပေါ်လာကြပါဆရာတို့ဒီပေါ်ဆရာမတီဒီပေါ်လာကြဒီပေါ်လာဒီစချာတိဘောပဲလားတိဘောအထိတ်နေတော့ចောင်းသားចောင်းသားចောင်းသူလည်းပါရ